ဒီဇင်မာလာစနေရနေ့ကမန္တလေးမြို့မှာသူနာပြူဆီယာမာနဲ့ခင်မွန်းဖြစ်သူတို့ပြစ်တက်ခံရတာအပါအဝင်ရက်ကွက်အုပ်ချုပ်ရေးမှုတူနဲ့ကပ္ပိယတူတို့ပြစ်ခတ်ခံရမှုတွေဟာပြည်သူကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။မန္တလေးပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့ဒီကိစ္စကသူတို့လက်ချက်လုံးဝမဟုတ်ဘူးလို့ညင်းဆိုပါတယ်။မန္တလေးမြို့မ တရင်နန်းလောင်ပြောပြပေးပါရှင
်။ဒီဇင်ဘာ12ရက်တနင်္ဂနွေနေ့ကမန္တလေးမြို့62လမ်းမောင်မှာရှိတဲ့ဂရင်300ဆန့်တင်ကြားရေးဆေးရုံအနီးမှာတူနာပြုတ်နဲ့သူ့ရဲ့ခင်မွန်းဖြစ်သူတို့ပြစ်ဒဏ်ခံရမှု။အောင်ပလဲရက်ွက်အတွင်ကပ်ပီယာတို့ပြစ်ဒဏ်ခံရမှု။ပြည်ကြီးတကောမျိုးနဲ့စားရက်ွက်ကအုတ်ချုပ်ရဲမှုတူပြစ်ခံရမှုတွေဟာပြည်သူကကွယ်ရေးတပ်ဖွဲ့ PDF တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကစာတုံ့ပြန်ချက်အနေနဲ့ရောဗီဒီယိုသက်တင်နေပါထုတ်ပြန်ပါတယ်။အဲ့ဒီဒီဇင်ဘာ12ရက်နေ့ညမှာပဲပြစ်ခတ်မှုတွေလုပ်ခဲ့ကြတဲ့ပြည်သူကကွယ်ရေးတပ်ဖွဲ့ဝင်တွေထဲကတူကိုညနေ6နာရီခွဲဝန်းကျင်မှာဖမ်းဆီးရခဲ့မိပြီးတော့သူ့ရဲ့ထွက်ဆိုချက်တွေအရပြည်သူကကွယ်ရေးတပ်ဖွဲ့ဝင်တွေကိုလိုက်လံဖမ်းဆီးရမှာပြန်လည်ခုခံတာကြောင့်ရှစ်ဦးအသေးပြစ်ခတ်ဖမ်းဆီးရမိခဲ့တယ်လို့စစ်ကောင်စီကတရင်ထုတ်ပြန်ထားပါတယ်62လမ်းပေါ်မှာရှိတဲ့ဂရင်300ဆန့်တင်ကြားရေးဆေးရုံအနီးဟာစစ်ကောင်စီတပ်တွေကတပ်ဆွဲထားတဲ့နေရာဖြစ်တဲ့အတွက်လုံခြုံရေးအလို့ငိုတင်ကြတဲ့နေရာဖြစ်တာကြောင့်ပြည်သူကကွယ်ရေးတပ်ဖွဲ့တွေကဒီလိုပြစ်ခတ်မှုတွေကိုလုပ်နိုင်တဲ့အခြေအနေမဟုတ်ဘူးလို့ဒေသခံတချို့ကယူဆပါတယ်ဖန်စီခံရမှုတွေရှိခဲ့တဲ့မန္တလေးပြည်သူကကွယ်ရေးတပ်ဖွဲ့တပ်ဖွဲ့ကတော့ဒီလောက်ကြံမှုတွေကသူတို့လက်ချက်မဟုတ်ဘူးလို့ညင်းဆိုပါတယ်
ကျွန်တော်တို့မင်းကြီးညာဆိုကျွန်တော်ဒီတပ်ပြဖွဲ့ကဟို9ရောက်ဖမ်းခံရတယ်ကြာ9ရောက်ဖမ်းခံမှာကျွန်တော်3ဦးကြာဆုံးခံတဲ့အနေအထားမှာမျိုးစင်းရရှိတယ်ပေါ့နော်အဲ့မှာသူကဒီတပ်ပြဖွဲ့ရမင်းနဲ့တင်းမှာဆိုဒီကတိရရဲ့ရက်ွက်အုပ်ချုပ်ရေးမှုရဲ့ဒီခုနကပြောဆရာမမြန်မာနေရာတက်တဲ့ဆိုတော့တော်တော်လေးထုတ်ပြန်တာကတော့လုံးဝကိုမဟုတ်ပါဘူးလုံးဝကိုလုံးဝကိုမြေစုပါ
ဒီကနေ့မနက်အစောပိုင်းကလည်းမန္တလေးမြို့38လမ်းအခွန်လူစေးမှာဈေးလာဝယ်တဲ့အရပ်ဘုအမျိုးသားနှစ်ဦးပြစ်ခတ်ခံခဲ့ရတယ်လို့ဒေသခံတို့ကပြောပါတယ်
။ပြစ်ခတ်တဲ့ဘောနော်လက်ရှိအာနာဘိန်းစစ်ကောင်စီရဲ့အတိုင်းဆုံးတွေကဝါလူလာလူကြတဲ့နေရာမျိုးတွေဒေကူတဲ့နေရာမျိုးတွေဆိုတော့သူတို့အဲ့မှာလာပြီးတော့အနာခဏဝယ်တယ်လို့လည်းကြားပြရတယ်လို့အစားရင်းကလည်းကျွန်တော်တို့မြင်နေရတာပေါ့။ဒီပေါ်မှာပြန်တော့ရင်ဒီစောင့်ရွက်သွားတယ်လို့ကျွန်တော်တို့အဲ့လိုပဲမြင်နေခင်ဗျ။
မန္တလေးမြို့မှာဒီဇင်ဘာလ10ရက်တိတ်ဆိတ်ခြင်းတပိတ်ပြုလုပ်ခဲ့ကြပြီးတဲ့နောက်တနေ့ကဆက်လို့စစ်ကောင်စီတပ်တွေကအရက်ဝတ်တွေနဲ့ရောယူနီဖောင်းတွေနဲ့ပါလုံခြုံရေးတင်ကြစစ်ဆေးမှုတွေလုပ်နေကြပြီးပြစ်ခတ်မှုတွေလည်းရက်ဆက်ဆုပ်သလိုရှိနေတယ်လို့မန္တလေးဒေသခံတို့ကအခုလိုပြောပါတယ
်ဒီဇင်ဘာ10ရက်နေ့ဒီကနေ့အတန်တပိတ်ပိတ်ပြီးတဲ့ကပြန်ပြန်မန္တလေးမှာရှေ့နောက်တောင်နောက်ကအစီအစီအပြင်ပြောင်းတယ်အပိတ်ဆိုတွေကတော်များတယ်။ဘယ်လိုကြီးညာလဲဆိုရင်အပိတ်ညသွားတဲ့လူတွေတော့ဟိုစားကြီးစစ်နေကြဟာ။အဲ့တော့ဘယ်သားတော့ကိုတတော်လေးကိုအန်တယ်ညာတယ်။ဟိုနားမှာပေါက်ကြလိုက်ဒီနားမှာဟိုစနက်နဲ့ပြစ်လိုက်နဲ့။ညာတဲ့စီစီဆိုရင်လည်းလုံခြုံမှုကမရှိဘူး။ဟုတ်ဒီပရင်းနေမှာဆိုတဲ့စနက်ကြတဲ့ဒီမှုဒီနိုင်ငံတကာပရင်းနေဟိုမှာဝင်ပြီးဒါမျိုးကြည့်နေရတယ်ပြည်ရင်တော့သူတို့ကအနေဆုံးတစ်ခါတော့မငင်းရောက်ကြီးကြိုက်သေးတာ။အဲ့တော့ကျွန်တော်တို့ကအရင်ထက်အထက်လဲစိတ်ကလုံးလုံးတိုင်းကြေးနေဆိုရင်တော့တိုင်းကြေးပုတ်ပြန်တာပေါ့။ဟောအဲထဲမှာပါပါလဲပေါ့သူကိုကြည့်တယ်အင်းကြီးကိုချုပ်ခိုင်းတယ်ပြီးတော့ဒီလူဒီကျွန်တော်လက်တွေကိုစွဲကြည့်တယ်ပေါ့ဒီတက်တူးတွေရှိတာပေါ့။အဲတက်တူးထဲမှာအဲ20ဒေါ်လာကြီးတော့ဘောင်ဆန်းကြီးပုံနေတွေ့ရင်တော့အဲ့ဒါနဲလုံးတော့အဲ့ဒါနာရီတာမှတ်တော့လေ
။မန္တလေးမြို့မှာအခုလိုတင်းကြပ်မှုတွေကြာမှာပဲစစ်အာဏာသိမ်းမှုဆန့်ကျင်တဲ့လက်တပြက်ဆန္ဒပြမှုတွေလည်းရှိနေပါတယ်။ဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်တွေကကားနဲ့တိုက်ပြီးဖမ်းဆီးတာအပြင်ဆိုင်ကယ်စီးသူတွေကိုရှက်မပေးရင်ပြစ်ခတ်ဖမ်းဆီးတာမျိုးတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်